COVID ရောဂါကူးစက်မှုအဆိုးဆုံးဒေသတစ်ခုဖြစ်တဲ့စကိုင်းတိုင်းကလေးမြို့မှာတည်ဆုံးသူအရေအတွက်များလာနေကြောင်း COVID လူနာတွေကိုပရဟိတကူညီနေသူတွေကပြောပါတယ်။ကျန်းမာရေးဝန်ထမ်းမလုံလောက်မှုအောက်ဆီဂျင်မလုံလောက်တာကြောင့်တည်ဆုံးနေကြရတာလို့သူတို့ကပြောပါတယ်။အောက်ဆီဂျင်အလုံလောက်မရှိတဲ့အတွက်အခြေအနေပိုဆိုးမှာကိုလည်းဒေသခံတွေကစိုးရိမ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ပြောပြမှာပါရှင်။
ဆွန်လာလေကဆက်လို့ကူးစက်မှုနဲ့တိတ်ဆုံမှုတွေမြင့်တက်လာနေတဲ့ကလေးမျိုးမှာဇလိုင်လတရနေ့ကစပြီးတိတ်ဆုံသူ10ခန်းနေစဉ်ရှိနေတယ်လို့ကိုဗစ်လူနာတွေကိုမြေပြင်မှာကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။အခုလိုကိုဗစ်ရောဂါကူးစက်သူများလာတာနဲ့တိတ်ဆုံသူများလာတာဟာကျန်းမာရေးဝန်ထမ်းမလုံလောက်တာတွေအပြင်ရောဂါဖြစ်သူတွေရောဂါပိုးပြီးပြင်းထန်နေကြတာကြောင့်ပရဟိတကူညီသူကပြောပါတယ်
။ဝုန်းကလေးနဲ့သူပွင့်ဆက်သွားတဲ့ပုံစံမျိုးပေါ့လူတွေမှာတော်တော်များများမှာကူးစက်နေပြီဆိုတဲ့ဟာရုပ်တရည်ကြီးပွင့်ဆက်သွားသလိုဖြစ်သွားတာတော့အဲ့ဖြစ်သွားတဲ့ဟာတွေကလည်းပါလဲဆိုရင်ကျွန်တော်တို့အိမ်ဒီမှာနေပြီးမှမိသားစုတွေအားလုံးခုကူးပြီးလို့ရှိရင်အဲ့မိသားစုတွေမှာအသက်ကြီးရဲ့လူတွေအဲ့လိုမခံနိုင်လူတွေပေါ့နော်ကျန်တဲ့လူတွေတော့ကျန်ပေါ့အဲ့လိုဇာတ်လမ်းတွေဟိုဖြစ်တာပေါ့နော်အဲ့ကကျွန်တော်တို့ကဒီမှာအဓိကပြဿနာပါဆိုတော့ဆရာဝန်ဆရာမမလောင်းကားတဲ့ပြဿနာဆရာဝန်ဆရာမတွေစီတီအန်ဝင်နေတယ်ဝင်နေတယ်တော့ဆေးဦးကြီးမှလည်းဆရာဝန်ဆရာမမလောင်းကားဘူးမလောင်းကားတော့ခင်ဗျကျွန်တော်တို့ကဖိတ်ချုပ်မှုတိုင်းပါလဲသွားပြီးတော့မနိုင်မနေဖြစ်တာပေါ့ဗျာဆရာဝန်ဆရာမမရှိတဲ့အတွက်အဲ့လိုဟာလေးပေါ့နောက်တစ်ခါဒီကောင်ကလည်းအရင်ကြုံနေကြကိုဗစ်နဲ့မတူဘူးဒီကောင်ကပေါ်တပတ်စနေလဲလို့ရှိရင်ပြေပူနှမ်းများတယ်ဒီကောင်ကအဲ့လိုဖြစ်တာသူကဒီကောင်ရဲ့ပုံစံအဲ့အဲ့လိုလေးပါဗျာအဲ့ကြောင့်မလို့လေဒီမှာအဲဟိုဘက်ရက်ဒီမှာဆိုရင်တည်ဆုံးတဲ့လူကတရက်ကို20လောက်ပြီးဆုံးနေတာမျိုးတွေသွားပြီးတွေ့ရတာဆိုတော့သူကအဲ့လူတွေကတော့ကိုယ့်မှာကိုယ်ချိတ်ပြီးကူးတဲ့လူတွေတော်များဖြစ်တာပါဗျာ
ကျမ၏ဝန်ကြီးဌာနရဲ့နေစဉ်ထုတ်ပြန်ချက်တွေထဲမှာအတီးပြုတ်လူနာတေဆုံးစင်းကအဲ့ဒါလောက်မများပါဘူး။ဒါပေမဲ့ကလေးမျိုးကကိုဗစ်ကပ်ရောဂါလူနာတွေကိုကူညီပေးနေသူတွေကတော့နေစဉ်တေဆုံးနေသူ20လောက်မှာကိုဗစ်ကပ်ရောဂါရှိမရှိတက်ခွဲအတီးပြုတ်နိုင်သူနည်းပေမဲ့တေဆုံးသူတွေဟာကိုဗစ်ကပ်ရောဂါလက္ခဏာတွေအထူးသဖြင့်အသက်ရှူကျက်ပြီးတေဆုံးနေကြတယ်လို့ပြောပါတယ်။ဒေသခံတွေပြောပြချက်အရဇွန်လ20ရက်နောက်ပိုင်းမှာတရက်ကိုတေဆုံးသူ10ယောက်အထက်ရှိပြီးဇူလိုင်လတရက်ကနေ9ရက်နေ့အထိတရက်ကိုအယောက်20ကျော်တယ်လို့ပြောကြပါတယ်။ကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးဝန်ထမ်းတချို့ကိုဆေးလုခဲ့ပေမဲ့ဝန်ထမ်းတချို့လည်းကိုဗစ်ကပ်ရောဂါကူးစက်နေကြပါတယ်။ကလေးမျိုးဆေးရုံအုပ်ကြီးကိုတိုင်ကိုဗစ်ကပ်ရောဂါကူးစက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကိုဗစ်ကူးစက်ရေးစင်တာဖွင့်လှစ်ထားပေမဲ့ကူးစက်သူတွေများလာတဲ့အပြင်ကျန်းမာရေးဆောင်ရှောက်မှုအားနည်းတဲ့အတွက်တော်တော်များများကနေအိမ်မှာပဲလက်လန်းမိတယ်လို့ကုသနေကြရပါတယ်။အခုလိုအခြေအနေဆိုးနေတဲ့ကလေးမျိုးမှာအောက်ဆီဂျင်အိုးမလုံလောက်တဲ့ပြဿနာလည်းရင်ဆိုင်နေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အောက်ဆီဂျင်အိုးအခမဲ့ငှားရမ်းပေးနေတဲ့သူကအခုလိုပြောပါတယ်
။သူရဲ့ချုံမှုတပုံတော့ကတော့ဖြစ်နေတယ်လို့ပဲတတ်မှတ်ရတာပါပဲ။ဟောဘောတော့အောက်ဆီဂျင်ပြတ်ကောက်မှုကအတော်ဆိုးသွားတယ်ဗျ။အောက်ဆီဂျင်ကကျွန်တော်တို့အောက်ပိုင်းကနေကားကြည့်နေကြောက်တာလို့ရှိရင်နေ့ရက်ချုံရအောင်ဝေလိုက်တယ်ဗောတော့ကိုယ်လည်းပြန်ပြတ်သွားကြမကြဒါလည်းမှခါလည်းမှလေအဲ့ဒီမှာမတုံတော့ပြီးတော့ဟိုမဆူရတာမလုံတော့တာနဲ့သိဆုံးတော့တာရှိရဲအဲ့လိုမျိုးအဲအောက်ဆီဂျင်ကတော့ကျွန်တော်ပြတ်မယ်ဟိုဘောနောကျွန်တော်တို့မှကမနေ့၄နာရီကနေညဟိုဘောနောညချင်းနာရီကနေမနေ့၄နာရီထိထွက်ခွင့်မရဘူးလေထွက်ခွင့်မရတဲ့အခါကျတချို့အောက်ဆီဂျင်ကအချိန်မီရှာတာအနည်းငယ်လို့မဆုံးတော့တာတွေပါလိမ့်မယ်ရှိရဲဗျဟုတ်တယ်ဗျအဓိကအောက်ဆီဂျင်ကြောင့်ဆုံးသွားတာများပါတယ်ဗျရင်ကိုယ်ပဲနဲ့အခုကိုယ်ပဲနဲ့ရတော့လေဟိုဗါနဲ့ပြောလို့မရအောင်ကွာချတယ်ဗျဟိုအတိအပြောင်းလုံးအောက်ဆီဂျင်လိုအပ်မှုပေါ့နော်အဲ့ဒါတွေကတခြားကြီးပဲဗျရှင်းနိုင်လို့ရှင်းလေဟိုအခုကတော့အောက်ဆီဂျင်ကိုတစ်မျိုးလုံးပြတ်တောက်သွားတယ်ပြတ်လို့ရှင်းလေ
အောက်ဆီဂျင်အိုးတွေရရှိဖို့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကနေမှာယူနေပေမဲ့ဈေးနှုန်းမြင့်တက်သွားတာတွေအပြင်ပို့ဆောင်ချိန်မှာကြာမြင့်တာကြောင့်အခုလိုအခက်အခဲတွေနဲ့ကြုံနေကြရတာပါဒီပိုင်းထဲမှာပဲကလေးမျိုးမှာအောက်ဆီဂျင်ပြန်ဖြည့်ပေးတဲ့ဆက်ကိုမှာယူထားပြီးတက်ဆင်နေပြီမဲ့အဆင်သင့်မဖြစ်သေးတဲ့အချိန်မှာအခြေအနေပုံမှုဆိုးရွားလာမှာကိုစိုးရိမ်နေရလို့ကလေးမျိုးဒေသခံတူကအခုလိုပြောပါတယ
်စိုးရိမ်ကဒီအောက်ပိုင်းမှာပေါ့နော်အောက်ပိုင်းကဒီအောက်ဆီဂျင်ပိုးရီအမြန်မြန်ဝယ်လို့ရမယ်ပြီးတော့ဒီမှာအောက်ဆီဂျင်ချုပ်ရမယ်ဆက်ကလည်းနှလုံးလာဟိုညသူတို့ဝယ်ချရလေးကလေးမျိုးအဲ့ဟိုမြို့ကျွန်းပြန်မှာတော့ဘောနောသူတို့ဝေချာအဲ့ဒါလေတက်နေရောဘောနောတက်နေရောဆိုတော့အဲ့ဒီဟာကလည်းစောင့်ရတယ်ဆိုတော့တကယ်လို့အဲ့ဒါညံ့ညံ့မပြီးဘူးပြီးတော့အောက်ပိုင်းကနေလည်းအောက်ဆီဂျင်ကျွန်မတို့စတော့ကိုနေနေမရနိုင်ဘူးမဝင်နိုင်ဘူးဆိုရင်ကတော့ဆက်ပြီးမှအဲ့ဒီမကြိုင်ခင်တော့အခြေအနေကပူပူဆိုးလာနိုင်တယ်လို့ထင်နေရှင်ဟုတ
်ကိုဗစ်ရောဂါတတိယလှိုင်းဖြစ်နေချင်းကိုဗစ်အရေးပေါ်တုံ့ပြန်ရေးကော်မတီကတော့ယောဂထိန်းချုပ်ကန့်သတ်မှုတွေကိုလိုက်နာဖို့ကြေညာချက်ထုတ်ပြန်ထားပါတယ် ညနေ20ကိုလည်းမလိုအပ်ရင်အိမ်ပြင်မထွက်ရစတေးအတ်ဟုံးတတ်မှတ်ထားသလိုစားတောက်ဆိုင်တွေမှာဆိုင်ထိုင်စားကွက်မပြုရမျိုးကန့်တတ်ချက်တွေထုတ်ထားပါတယ်။ယခုရက်ပိုင်းကိုဗစ်အသေးပြုလူနာ၄၀ထောင်ချီကူးစက်နေရမှာဇူလိုင်6ရက်ညနေ9နာရီထုတ်ပြန်ချက်အရဒက်ခွဲနမူနာ1,500မှ26ကိုဆစ်ဆေးခဲ့တဲ့အထက်ကမှအသေးပြုလူနာ2,962ဦးတွေ့ရှိထားပါတယ်။ ကိုဗစ်ရောဂါမြန်မာနိုင်ငံမှာစတင်ကူးစက်တဲ့အချိန်ကစလို့စုစုပေါင်းကူးစက်ခံရသူ13,600ကျော်ရှိပြီးပိုးသွေးသေဆုံးသူနာ3,461ဦးထိရှိပါတယ်။ပြန်လည်နေကောင်းလာသူကတော့13,400ဦးပါရှိတယ်လို့သိရပါတယ်ခင်ဗျာ။